ရှိခိုင်ပြည်နယ်မှာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုရဲဆွဲချက်နဲ့နိုင်ငံတကာတရားခုံရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားတဲ့ကမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးလက်ဖက်ရှေ့နေချုပ်လက်ဖက်သူအဘူဘကာတမ်ဘဒူဟာဂျူလ30ရက်နေ့မှာရထူကနှုတ်ထွက်တော်မယ်လို့ကမ်ဘီယာအစိုးရကကြေညာပြည်နယ်မှာကြေညာပါတယ်ကုလသမဂ္ဂရာထူးတစ်ခုကိုလက်ခံမှုအခုလိုနှုတ်ထွက်တာလို့ပြောထားပေမဲ့ဘာယာထူးဆိုတာကိုတော့တိကျပြောမထားပါဘူးမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်ဖို့ရွယ်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ ICJ မှာဦးတိုက်လျှောက်ထားခဲ့တဲ့ရှင်နေချုပ်တမ်ဘဒူဟာ2019ခုနှစ်မှာနိုင်ငံတကာအတိုင်းဝန်ကြားလူသိများထင်ရှားလာတာပါတိတရားဆွဲဆိုမှုကိုတမ်ဘဒူကအထူးကတာဝန်ယူခဲ့တာဖြစ်ပြီးသူရာထူးကနှုတ်ထွက်သွားပြီးတဲ့နောက်ပိုင်းဘသူဆက်ပြီးတော့တာဝန်ယူလှုပ်ဆောင်သွားမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကလည်းကမ်ဘီယာနိုင်ငံရဲ့ဆွဲဆိုချက်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး ICJ တရားရုံးမှာမနစ်ကတက်ရောက်ရှင်းလင်းခဲ့ပါတယ်။2019ခုနှစ်မှာတရားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့တမ်ဘဒိုဟာတမရာဟောင်းရာရာဂျမဲလက်ထက်အကြမ်းဖက်မှုတွေကိုစုံစမ်းဖို့ The Gambia's Truth ဆိုတဲ့အဖွဲ့ကိုထူထောင်ရမှာအရေးပါသူလည်းဖြစ်ပါတယ်။ဗြိတိန်လက်အောက်ကလွတ်မြောက်ခြင်းကစပြီးတော့ကမ်ဘီယာနိုင်ငံကို22နှစ်ကြာတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့တဲ့အာနာရှင်ဂျမဲဟာ2019ခုနှစ်မှာတော့သမရရွေးကောက်ပွဲမှာလူသိနေတဲ့အဒမာဘဲရိုကိုရှုံးနိမ့်ပြီးတော့ပြပကိုတင်ဆောင်သွားခဲ့တာပါသမရဟောင်းပြည်တော်ပြန်နိုင်ရင်သူ့ကိုထောက်ခံသူတွေဇန်နဝါရီလမှာတောင်းဆိုခဲ့ကြပေမဲ့တမ်ဘဒူကတော့အာနာရှင်ဟောင်းဂျမဲပြန်လာရင်ဖမ်းဆီးပြီးတော့သူကျိုးလွန်ခဲ့တဲ့ပြစ်မှုတွေအတွက်တာဝန်ယူစေမယ်လို့ပြောဆိုထားပါတယ်ကမ်ဘီယာနိုင်ငံဟာလူဦးရေနဲ့တန်ဝန်းကျင်ရှိတဲ့မွတ်စလင်အများစုနိုင်ငံတစ်ခုဖြစ်ပြီးအာဖရိကတိုက်ရဲ့အသေးငယ်ဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်